တရားပြည်နယ်နဲ့ရှန်ကယားနယ်စပ်မှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လွိုက်ကော်ဒီမော်ဆိုဖရူဆိုနဲ့ဖဲကုံမျိုးနယ်အတွင်းကဒေသခံတွေဟာရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မျိုးနယ်ဘက်ကိုလွန်ခဲ့တဲ့နှစ်ကလေးကတိမ်းရှောင်နေခဲ့ကြတာပါဒီရပိုင်းတွေအတွင်းမှာဒေသအတွင်းလက်နက်ကြီးပစ်ခတ်တာတွေကြောင့်လွိုက်ကော်မျိုးနယ်မှာဒေသခံ2000လောက်ထပ်မံထွက်ပြေးလာကြောင်းစစ်ရှောင်းအရေးကူညီသူတို့က VOA ကိုပြောပါတယ
်ဒီကတော့ကျေးဇူးဖောက်ရုံးကြီးကအသေးသေးလားရှိတယ်အကြေအဟောင်းကတော့၆၀၀ဝန်းကျင်လောက်ရှိသေးတယ်အခုအတိတ်ကလည်း၆၀၀ဝန်းကျင်လောက်ထရရတယ်ဆိုတော့မရှိဘူးကလား၈၀၀ဝန်းကျင်လောက်ရှိတယ်လက်ကော်လေးဗျအကုန်းဖြစ်နေနဲ့ထွဲပဒါကြီးတပြေတောက်ကြီးတောက်ကိုလည်းနေတဲ့ပါလေလည်းနေဖက်လေအဲ့ဒါအဲ့ကုန်းကြီးကလည်းကြီးကိုယ်ကတော့ကြောက်ကြတာပဲချိုးအိမ်ကိုမိပါတာပေါ့မချိုးအိမ်တော့လည်းနေစီလို့ပြက်နေတာရှိတယ်ကောဖီကိုအိမ်တော့ပါသွားတယ်မိတော့ပါတယ်တနေ့တော့ခုနကတော့ရှိနေတော့ပြက်စီးသွားတယ်အဲ့တော့တိုက်ပွဲရှိတဲ့ဆိုရှောင်းရမယ်လေဒီမှာတိုက်ပွဲလို့ရှိရင်လည်းကြည့်ရတော့ကြာကြတော့ပဲရှိကြလာမှမသိဘူးကြောက်နေရတယ်အမေကတော့ဆုံးပြီးသ
ားစီဇန်မျိုးနဲ့အတွင်းရောက်ရှိနေတဲ့စစ်ပြေးဒုက္ခတွေရာရောက်ရှိပြီးတနစ်ကျော်ကြာလာတဲ့အခါအလူရှင်တွေနေပါလာတာကြောင့်ရိခါအခက်အခဲနဲ့ရင်ဆိုင်နေကြရတာလည်းဖြစ်ပါတယ်လက်ရှိအခြေအနေမှာဒုက္ခတွေအစ်တွေထမှန်ရောက်လာတာကြောင့်အလူရှင်တွေပုံမူလိုအပ်လာနေကြောင်းစစ်ဆောင်အရေးကူညီသူကဆက်ပြီးပြောပါရယ
်အရှင်မီတော့ရှိတယ်ခက်ခဲရှိတယ်လူအေးရညံ့တဲ့ခါကျတော့ဘယ်လောက်မှမရှိဘူးဗျာရိကာကတော့ခုတော့မှအတိရောက်လာတဲ့လူတပတ်ကျော်ရှိပြီခုံကြီးရောက်အေးခမင်းလာရလိကာတော့လည်းပြီးတော့အဲ့လည်းကူတော့ရှိတယ်တော့လည်းကူတော့ရှိတယ်ဘဝမရတဲ့မိတော့ရှိရင်လည်းများရှိတယ်တော့ပြေးနိုင်ပြီပေါ့ပြေးနိုင်ဖို့လည်းကြိုးစားနေတယ်ဒီလားကိုကိုကျင်တော့ကြိုးစားနေတယ်ဒီတော့လည်းပဲမလာလို့တော့ရတဲ့အမယ်လေးတော့လာထလို့ရှိရင်အများကြီးလေးအနေနဲ့ခွာရဲရပ်ပြီးတော့ဆိုတော့လေအစီချောက်ဆိုးတော်ပြီးတော့လောကဖြစ်တယ်အစီဝါကြီးကလည်းပေါ့ရုံရောမရှိပေါ့
အခြားလိုအပ်ချက်တွေကတော့နေထိုင်ခင်းအမိုးအကာနဲ့အနှွေးထည်တွေလိုအပ်နေကြောင်းပြောပါရယ်ဆစ်ဆောင်သူကတော့စားနပ်ရိတ်ခါမလုံလောက်တာကြောင့်ပြင်ပမှာရှာဖွေစားတောက်မယ်ဆိုရင်လေဒေသတွင်းမှာအလုတ်ကန်ရှာပါကြောင်းအခုလိုပြောပါရယ
်နော်ကလတ်သူတက်ခက်ခက်ဒီအဲဆောင်းနေတဲ့အခုလည်းဟိုတခါလည်းနောက်တခါလည်းမလောက်အနေဖြစ်တော့လည်းတော့ပေါ်တော့ဟိုဒီဓာရီကဖဲလူလာခေါ်တော့ရတော့ဒီလမ်းခေါ်လည်းဒါမှမဟုတ်ဒီမှာကျုပ်ချိုးပြီးဆိုပြီးရဆိုဘာမှကတော့ရှိတော့ရ
ကရခေါ်ကင်းနီတင်းတဲ့အခြေစိုက်ကန်တာဝရီ Times သတင်းဌာနကတော့နိုဝင်ဘာလ3ရက်ကနေ15ရက်နေ့အတွင်းမှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်နေ90ကျော်ပျက်စီးလူ28ယောက်ထိခိုက်ပြီးသူဦးသေဆုံးခဲ့ကြောင်းကရင်ပြည်နယ်အတိုင်းအမံကောင်စီ KSCC ကိုကိုးကားပြီးသတင်းဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့ကရားပြည်နယ်အတွင်းကဒီလိုအရက်သားတွေထိခိုက်ဒဏ်နဲ့ပတ်သက်လို့သေဆုံးတရာသတင်းထုတ်ပြန်ထားတာမတွေ့ရသေးပါဘူးခင်ဗျာ